ရန်ကုန်မြို့တူဝနာအကစားကွင်းမှာပြုလုပ်တဲ့19နှစ်အောက်အာဆီယံချန်ပီယံဘောလုံးပွဲကိုမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်တွားရောက်ကြည့်ရှုအားပေးခဲ့ပါတယ်။မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဦးစောစောရဲ့ဖိတ်ကြားချက်နဲ့ဒေါက်အောင်ဆန်းစုကြည်ဟာဘောလုံးပွဲကိုတွားခဲ့တာဖြစ်ပြီးဒီကနေ့မှာတော့မြန်မာနဲ့လာအိုအသင်းတို့ကစားခဲ့ကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မသိန်းတီတီကပြောပြပေးပါအောင်ရှင်။
ဟုတ်ကဲ့ပါရှင်။ပြီးခဲ့တဲ့ဩဂုတ်လ20ရက်နေ့ကနေပြည်တော်မှာပြုလုပ်ခဲ့တဲ့စီးပွားရေးနဲ့ဖွံ့ဖြိုးမှုဆိုင်ရာအလုပ်ရုံဆွေးနွေးပွဲကိုဒေါက်ဆန်းစုကြည်တွားရောက်ခဲ့စဉ်အတွင်းမြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဦးကထဦးစောစောကဘောလုံးပွဲတွေကိုလာအားပေးဖို့ဖိတ်ကြားခဲ့တဲ့အတွက်ဒီကနေ့ကစားခဲ့တဲ့မြန်မာနဲ့လာအိုပွဲကိုဒေါက်ဆန်းစုကြည်တွားကြည့်ခဲ့တာဖြစ်တယ်လို့ဒေါက်ဆန်းစုကြည်နဲ့အတူဘောလုံးပွဲကိုလိုက်ပါသွားတဲ့ NLD ပါတီကဦးခွန်သားမြင့်ကပြောပါရယ်။
ကျွန်တော်တို့နေပြည်တော်မှာတော့ဘောလုံးအဖွဲ့ချုပ်ကထဦးစောစောနဲ့တွေ့ပါရယ်။အဲဒီကဦးစောစောကဒီပွဲလေးရှိပါရယ်ပေါ့။မော်လာအပီကိုဖိတ်ပါတယ်ဖိတ်တော့သူမှလည်းအဲ့ဒီကလေးက anyway ပေါ့နော်ဟိုအာဂဇာဆိုရယ်နိုင်ငံရင်းနဲ့သူ့အနေနဲ့ဆိုင်တာပေါ့သက်ဆိုင်တာပေါ့အဲ့တော့ကျွန်တော်တော့ကြိုးစားပါမယ်လို့ပြောထားပါတယ်ဒီနေ့ကတော့အချိန်လေးလက်ပေးနိုင်တာနဲ့အဲ့ဒီနေ့လာအောင်နဲ့ပမာပွဲကိုကျွန်တော်လာကြည့်ရပါ
NLT ပါတီကဥခွန်သားမြင့်ပါရှင်ဒေါက်ဆန်းစုကြည်ဘောလုံးပွဲကိုလာကြည့်ဖို့အတွက်ဒီသက်ဆိုင်ရာအာဏာပိုင်တွေစီကိုကြိုတင်အသိပေးကြောင်းကြားရတာမျိုးမရှိသလိုလုံခြုံရေးတွေကိုလည်းတည်တံ့တိုးမြှင့်လှုံ့ဆော်တာတွေမရှိပါဘူးလို့ဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးစောစောကပြောပါတယ်မြန်မာနိုင်ငံရဲ့အားကစားကဏ္ဍဖွံ့ဖြိုးဖို့အတွက်အဖက်ဖက်ရဲ့အားပေးကူညီမှုလိုတယ်လို့လည်းဦးစောစောကဆိုပါတယ
်ဟောမရှိပါဘူးခင်ဗျာကျွန်တော်တို့ကဟိုဘောလုံးပွဲကြည့်ဖို့အတွက်အာဆီယံပွဲအိမ်ရှင်နဲ့ဖြစ်နေတော့ဖိတ်တာပါဟုတ်မရှိပါဘူးကျွန်တော်ဒီတိုင်းပဲဟိုလာကြည့်မယ်လို့မှပြောတဲ့ခါဒီတိုင်းပဲလာကြည့်လို့ရပါတယ်ဟုတ်ကဲ့ဟိုလုံချုံကြီးကဟိုအစောကြီးကနေဟိုရဲအားကိုးပါတယ်ကျွန်တော်တို့ဟိုဟိုတော်တော်ကြီးကို view ဆိုင်ပြီးစောကြီးကအများကြီးလှုပ်ပေးထားပါတယ်ကျွန်တော်တို့ပေးတက်ရတယ်အများကြီးရင်ကျေးလာပါတယ်ဟိုဒါကြောင့်မလို့ကျွန်တော်တို့ဒီပွဲမှာ improvement အများကြီးရှိရပါတော့ဒါကြောင့်မလို့ထူးထူးခြားခြားကျွန်တော်ဘာမှပုံမလုပ်ပါဘူးဟုတ်ကဲ့ဟိုကျွန်တော်အနေနဲ့ကတော့ဒီအားကစားကိုစိတ်ဝင်စားတဲ့လူပေါ့လေဟိုကျွန်တော်အားလုံးကိုကျွန်တော်လည်းကြိုးစားပါတယ်ဘာပေါ်ရမှလည်းကျွန်တော်တို့ရဲ့အားကစားဒီစိတ်ဝင်စားနေပို့ထုတ်တယ်လေပေါ့လေဒီနေ့ပွဲမှာဆိုလာကြည့်တဲ့လူအားလုံးပေါ့ဟိုအနေဆိုတော့အခုလုံးကတော့နောက်ဆုံးမိနစ်ဒီရင်တခုံခုံနဲ့ပွဲကိုကြည့်ပြီးတော့ပဲကျွန်တော်တို့နိုင်တော့မှာပဲတက်ပြချရတာပေါ့နော်
မြန်မာနိုင်ငံဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဦးစောစောပါရှင်ဒါပေမဲ့အင်တာနက်ဆာမျက်နှာတွေမှာတွေ့ရတဲ့ဓာတ်ပုံတွေထဲမှာတော့ဒေါက်ဆန်းစုကြည်ရဲ့ဘေးမှာဒီယူနီဖောင်းအပြည့်နဲ့ရန်ကုန်တိုင်းဒေသကြီးရဲ့လုံခြုံရေးဝန်ကြီးထိုင်နေတာကိုတွေ့ရပါတယ်တခါဒေါက်ဆန်းစုကြည်ဒီကနေ့ဘောလုံးပွဲလာကြည့်ရဲ့ဆိုတာကိုပရိသတ်တွေကလည်းသိကြသလိုအရင်ကျင်းပခဲ့တဲ့ပွဲတွေအထက်ဒီတစ်ခါလုံခြုံရေးပိုစစ်တယ်လို့လည်းဘောလုံးပွဲသွားကြည့်ရဲ့ပရိသတ်တူကပြောပါဗျာတတိယ
ထားမိတဲ့နဲ့တွေ့ရတခါရတော့အဲ့အပေါ်ပန်တော်ကန်းတဲ့ဟိုပဲမော်ကြီးမော်ကြီးနဲ့တွေ့ရဗျာကျွန်တော်တို့ပါဝင်ပေါ့ကျွန်တော်လည်းအဲ့လိုပဲကြားတော့လေအဲတွေ့ရတယ်ခင်ဗျကျွန်တော်တို့ဖွင့်နေဝင်လာတော့မှဒုံကြီးကတော်တော်တွေ့ရတွေ့ရပါတယ်အရင်တော့အရင်ကျွန်တော်မြန်မာနေရှင်နယ်လီပွဲတွေလည်းလာကြည့်တယ်လေအဲ့လောက်မတွေ့ရဘူးခင်ဗျဒီပွဲမှာတော့နိုင်ငံတကာပွဲတော်ပွဲဆိုတာကပို့ပြီးတော့ဒုံကြီးတွေ့ရတွေ့တာခင်ဗျအာပရိသတ်တွေကတော့ဘာသိအောင်အားပေးနေတာပဲခင်ဗျ
တူဝနာအားကစားကွင်းမှာကစားနေတဲ့19နှစ်အောင်အာဆီယံချန်ပီယံဖလားမှာတော့ဒီကနေ့မြန်မာနဲ့လာအိုအသင်းတို့ရှင်ပြိုင်ကစားခဲ့တာဖြစ်ပြီးတော့ပွဲအစပိုင်း10မိနစ်လောက်မှာမြန်မာဘက်ကပထမဂိုးစတင်ပြီးနောက်ပိုင်းမှာမြန်မာဘက်က2ယောက်အထုတ်ခံရပေမဲ့လာအိုအသင်းကိုတကိုးကိုမရှိနဲ့မြန်မာအသင်းကနိုင်ခဲ့ပါတယ်မြန်မာနိုင်ငံမှာဒီပြီးခဲ့တဲ့ဇူလိုင်လတုန်းကကမ္ဘာဖလားခြေစစ်ပွဲအတွက်မြန်မာနဲ့အိုမန်အသင်းတို့ကစားနေတော့မှာပရိသတ်ကကွင်းနေတဲ့ကိုပစ္စည်းတွေလှမ်းပစ်တဲ့အတွက်ပွဲဖျက်လိုက်ရတာမျိုးဖြစ်ခဲ့ပါတယ်ရှင်